ရခိုင်ပြည်နယ်ဘူးတိရောင်နယ်မင်းပြားမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့မနေ့ကနေဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေနေရက်ကနေတိမ်းရှောင်ထွက်ပြေးနေကြရပါတယ်ဒီမနေ့ဘူးတီတောင်မြို့နယ်ဆန်ကိုးတောင်ကျေးရွာအုပ်စုကဖြစ်တဲ့တိုက်ပွဲမှာရွာသားတဦးထိခိုက်ဒဏ်ရာရပြီးတော့လူထောင်နဲ့ချီပြီးထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကမင်းပြားမြို့နယ်အတွင်းတိုက်ပွဲမှာလည်းကျေးရွာသား600နီးပါးတိမ်းရှောင်ထွက်ပြေးနေရပါတယ်။အကြောင်းဆိုကို VOE မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကဆက်သွယ်မင်းမြန်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဆန်ကိုးတောင်ကျေးရွာအုပ်စုဘက်မှာဒီမနေ့ပိုင်းတိုက်ပွဲဖြစ်ပွားနေပြီးရှိစားတောင်ဥယင်တာနယုံတောင်ကျေးရွာကရွာသားထောင်ချီနေရကနေထွက်ပြေးတိမ်းရှောင်နေရတယ်လို့စံကူဆောင်ကျေးရွာသားတို့ကပြောပါတယ
်။ဟိုအထက်မှာကတည်းကဥယင်ရေကြီးနေနေကလည်းအလုံးမစင်းနားချမ်းလုံးကလုံးပါတယ်မှာကျွန်တော်ကအတေးရောက်ဖြီးပေါ်နေလို့ပြရတယ်။ဆင်းပြီးသွားမှုစနေကျွန်တော်တေးရောက်ဖြီးရတော့တင်းငါတို့ကဒီမှာပြည်နေတာဥယင်သားရဲ့ရှောင်းတော်ရဲ့နေရုံတို့ရဲ့အခုထိုးပြီးတာ
ဒီနေ့မနေ့မှာမြန်မာစစ်တပ်ကနေစံကိုးဆောင်ကျေးရွာအုပ်စုထဲကဥယင်တာရွာထဲဝင်ရောက်လာပြီးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တယ်လို့ဥယင်တာကျေးရွာရမီရဖတ်တူကပြောပါတယ်
အဲ့ဒါကလည်းဒီလိုဒီနေ့ပြန်လာလာပြီးတော့ရွာတွေကပုံတက်ပြီးဘာကြောင့်ပြည်တယ်ဆိုတော့ကျွန်တော်ပြည်တယ်ရွာတွေကမရှိဘူးတရားမှန်တက်ပြီးတယ်လင်းငါးချောင်းတော့ပြင်းကြောင်းမှာပဲရှိတယ်လို့ပြောတယ်ကျွန်တော်ဒီလိုဝန်ကတော့အောက်စုကလူတွေအကုန်လုံးပေါ်ပြင်းကြတယ်
စံကူသာအုပ်စုစစ်ဆောင်ရွာသားတွေအနေနဲ့စီရီတောင်စစ်ဆောင်စခန်းမှာဥယျာဉ်1600ကျော်ရောက်ရှိနေပြီးတခြားစစ်ဆောင်စခန်းတွေမှာလည်းတင်းဆောင်နေကြတယ်လို့စီရီတောင်ကျေးရွာဥကျုံရင်မှုဥကျော်တန်းကပြောပါတယ်
။ဒီလိုရောက်နေတဲ့လူတွေကစီရီတောင်ရဲ့ကံပြင်းရဲ့တခြားရဲ့ကောင်းတော်ရဲ့နော်ယုံတော်စံကူတောင်ဥယျာဉ်သာအစားတော်ဒီရွာကလူ1000ဆရှိတယ်။နော်ယုံတော်ကလည်းဒီရွာသားတရားနဲ့20လောက်ဒီမှာဒီလိုမှာပဲစစ်ဆောင်လာကြတာ။စကားတွေမှာလည်းဘူးကြီးတော်မလို့ပြောတယ်၊ဒေယာမင်းမလို့ပြောတယ်၊ဒီကိုခွားစီမလို့ပြောတယ်၊ရှင်မလို့မလို့ပြောတယ်။အောင်ကြမ်းတဲ့နေရာတော့အခက်ကြီးရောဘူးကြီးမားဒီကျောင်းလမ်းကြီးတို့ဒီမှာဒီလာတို့ဒီလိုမှာအဝမ်းမပွားအဆမ်းမပွားအခုတကားရည်ကြီးလာကြတာကိုအနေဆဲရဲဆဲရဲခက်ကြီးတွေရှိတာကို
မနေ့ကလည်းမင်းပြမြို့နယ်ကလမတောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားခဲ့ပြီးကလမတောင်ကျေးရွာသား600နီးပါးကဟာမင်းပြမြို့နယ်စေကံကျေးရွာဘက်မှာဆွတ်ပြေးတိမ်းရှောင်နေရတယ်လို့ကလမတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးညီရှိကပြောပါတယ
်။ဒီစစ်တပ်ကတော့ကျန်းလောက်ပြီးရတော့တိချုံနေပါတယ်။သူရတော့ဘွန်းရ600လားလို့ရှိမှာပေါ့။ဒီကတော့ဆက်ပြီးသွားပါလေကျွန်တော်တော့တက်စီမရပါဘူး။လူစီရတော့ခေါ်စားတာတော့ကြော့တယ်
။တိုက်ပွဲဖြစ်ပွားပြီးကလမတောင်ကျေးရွာသားရှိဦးကလည်းမြန်မာစစ်တပ်ဘက်ကနေလမ်းပြပစ်ခေါ်ဆောင်သွားခဲ့ပြီးဒီကနေ့မှနေရက်ပြန်လည်ရောက်ရှိလာပြီလို့သူကဆိုပါတယ်။မင်းပြမြို့နယ်စေကံကျေးရွာဘက်မှာဆွေပြေးတိမ်းရှောင်နေတဲ့စစ်ဆောင်တွေအတွက်လူမှုကူညီပေးရေးဖွဲ့စည်းတွေကနေသွားရောက်ကူညီပေးဆောင်နေကြပြီလို့မင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်နဲ့မင်းပြမြို့နယ်တွင်စိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကိုဆက်တွယ်မေးမြန်းရမှာဘူးတီတောင်ဘက်စိုက်ပွဲဖြစ်ပွားမှုမရှိကြောင်းပြောဆိုခဲ့တယ်လို့မနေ့ကမင်းပြမြို့နယ်တွင်စိုက်ပွဲဖြစ်ပွားခဲ့ကြောင်းအသိပြုပြောပါတယ်။
ဒီလိုမျိုးကျတယ်ဒီနေ့တော့ဘာမှမရှိဘူးမနေ့ကတော့ကလမတောင်ရဲ့အရှိန်နာမှာနိုင်ခွက်လောက်တော့တိုက်ခွက်ဆက်လိုက်တာကလမတောင်ရဲ့အရှိန်ကျောပေါ့ဒီနိုင်ခွက်လောက်ကစားနေတာ10နိုင်လောက်မှာတော့ပြီးသွားပြီဆီကိုက်ကြဆုံးလဲကျွန်တော်တို့ဘက်ကတော့ဘာမှမရှိဘူး
ဘူးတီတောင်နဲ့မင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးရခိုင်လက်နက်ကန်အေးအေးပြန်ကြားရေးတာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရရှိခဲ့ပါဘူးစူရိုင်းလ26ရက်နေ့ကလည်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ဗူရီတောင်မြို့နယ်မြောက်ဦးမြို့နယ်ကြောက်တော်မြို့နယ်တွေမှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့28ခုနှစ်ဒီဇင်ဘာလအစောပိုင်းကနေဒီနေ့ထိဖြစ်ပွားခဲ့တဲ့စိုက်ပွဲတွေကြောင့်စစ်ဘေးရှောင်9000ကျော်ထိရှိလာနေပြီဖြစ်တယ်လို့သူတို့ရဲ့နေထိုင်စားသောက်ရေးဟာလည်းခက်ခဲရှိနေတယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါ။